brightest train out day ရဲ့အမှုနောက်ဆုံးအခြေအနေလေးသိချင်လို့ပ
ါ ID မိပညာကျွမ်းကျင်သူလေ expert အတူကို set တာ6ချင်းရှိတယ်ဗျာတက်တိုက်စတာလေပြီးတတ်ပါပြီပေါ့ဗျာ
ဟုတ်ကဲ့ဘာတွေထူးခြားမှုရှိပါလဲဆရာဟုတ်ကဲ့
ထူးခြားမှုကတော့အဲ့ဒီ IT expert နဲ့ Indian ဒီကမှုအကြောင်းဟိုဘာလို့လို့လိုက်ခဲ့တဲ့ Indian ဒီကမှုအကြောင်းအဲ့ဒီ expert ကတက်တော့ခဲ့ရနေကျတော့မှအဲ့ဒီပုံစံနဲ့ဆွဲထုတ်ထားတဲ့ပုံစံတစ်ခုကိုတိုက်ဆိုင်ပြီးတဲ့အခါကျတော့ကျွန်တော်တက်နေတာတွင်းလိုက
်ဟုတ်ကဲ့ဆိုတော့အမှုသွားအမှုလာအခြေအနေဘယ်လိုရှိပါလဲသူတို့ရဲ့လူမျိုးခု
အမှုကတော့တရေလိုပဲစစ်ဆေးတာတော်တော်များပြီးတိုင်းတက်ပြီးဟိုဟာပေါ့ IO လို့ခေါ်တယ်ကျွန်တော်တို့အမှုစစ်နှစ်ယောက်ပဲစစ်ဖို့ရှိပါတယ်နော်ကျန်တာတွေကတော့ပြီးပါပြီအမှုစစ်နှစ်ယောက်စစ်ပြီးရင်တော့ကျွန်တော်စွဲချက်ချောင်းတယ်ကြပါဗျာဒီအမှုကဟိုစွဲချက်တင်လောက်အောင်ကိုသူကကနဦးတလေးခါချင်းမပေါ်ပါဘူးဖြစ်ကျွန်တော်တို့ချောင်းတယ်ကြပေးမယ်ပေါ့ဗျာအမှုမှာပေါ်ပေါက်ချက်ကတော့ဒီအမှုက trap case တစ်ခုဖြစ်တယ်ဆိုတော့တော်တော်ကလေးတော့ပေါ်ပေါက်နေတယ်ခေါ်ရတမင်လုတ်ကြံခရရတယ်အမှုဆိုတာလေ
ဟုတ်ကဲ့ဆိုတော့သူတို့လူမြောက်ဖို့အနေထားဆိုရင်ရောဘယ်လိုပြောနိုင်မလဲဆရာ
အဲသူတို့လူမြောက်ဖို့ဆိုတာကတော့ဗမာပြည်ရဲ့တရားစီရင်နေတာအခုထိလည်းသိပြီးတော့လောလောဆယ်မရှိဘူးတော့ကျွန်တော်ယတိပြပြောလို့ကက်တာပေါ့ဥပဒေနဲ့အညီဥပဒေသက်သက်တွက်မယ်ဆိုလို့ရှိရင်တော့ prima facie case ဆိုတဲ့ကနဦးတက်တဲ့ခါကျမှပေါ်ပေါက်ပြီးအင်းဆွဲချက်မတင်မဲ့လှုပ်ကိုလွှတ်ပေါ်ရတယ်အဲ့ဒီအဲ့မှာလွှတ်အောင်ပေါ့
ဟုတ်ကဲ့ဟိုအခုဒီအမှုနဲ့ပတ်သက်ပြီးတော့အစိုးရရှိနေတွေဘက်ကနောက်ရဲတွေဘက်ကဟိုသူတို့ဘာတွေကိုထင်းထင်းရှားရှားမေးတာတွေရှိလဲဆရာတို့ဘက်ကရောအဓိကဘာတွေကိုတင်ပြဖို့စ조사တာတွေရောရှိလဲဆရာ
သူတို့ဘက်ကတော့အဓိကကကိုဝါလုံးတို့လက်ထက်မှာမိတယ်ဆိုတော့ဆာရွက်ဒီနော်နောက်တစ်ခါကိုဝါလုံးတို့ဖုန်းထဲကနေပြီးတော့စွဲထုတ်တယ်ဆိုတော့ဒီ CID ကနေပြီးတော့မှအဲ့ဒီကျွန်းကျင်သူပုဂ္ဂိုလ်ကနေစွဲထုတ်ထားတယ်ဆိုတော့ဆာရွက်ဆန္ဒနေပေါ့ဗျာအဲ့ဒီဆာရွက်ဆန္ဒကကျွန်တော်တို့ကျို့ပွဲအဆင့်ကြီးတဲ့ဇာတ်ရစာလမ်းတွေဖြစ်တဲ့အကြောင်းဒါထူထောင်ဖို့ကြိုးစားတာပဲကျွန်တော်တို့ဘက်ကလည်းပဲအဲ့ဒီဇာတ်ရစာလမ်းတွေကတကယ်လူအလုံးသိပြီးသားနောက်တစ်ခါတော်တော်စောစောကလေးကရှိခဲ့တဲ့ဇာတ်ရစာလမ်းတွေဖြစ်တယ်ဆိုတဲ့အကြောင်းအဲ့ဒါတွေပြန်ထူထောင်ဖို့ကြိုးစားတာပဲဗျာနောက်ဘက်ကလည်းအဓိကအားလာပ
ါဟုတ်ကဲ့အခုအမှုကဆရာဘယ်လောက်တောင်ကြာနေပြီလဲနောက်ထပ်ကဘယ်လောက်လောက်ကြာနိုင်အောင်မလဲဆရာ
အမှုကဒီဇင်ဘာလောက်ကငါးလကျော်ပေါ့6လလောက်ရှိပါတယ်เออนอกจากการซวยเนี่ยเต็มเลยဆိုလို့ရှိရင်နောက်ထပ်3လောက်ကြာနိုင်တယ်ကျွန်တော်တို့ပြန်ထုတ်ချီတာပါညာနဲ့ဆိုဆွေချက်မတင်ရင်တော့နောက်တစ်လလောက်မှာ discharge လို့ခေါ်တာပေါ့ဗျာเนา
ะဟုတ်ကဲ့ဟိုဒီအမှုကိုဆရာဘယ်လိုမြင်လဲဆရာဒီအမှုကလူရာထက်ပို့ပြီးကြာနေတာလားဘယ်လိုများသုံးသပ်ပါလဲဆရာ
ဟိုလူရာထက်ပို့ပြီးတော့ကြာနေတယ်လို့တော့မဟုတ်ပါဘူးပြီးတော့ဟိုတမင်အချိန်ဆွဲနေတဲ့သဘောမျိုးလည်းမရှိပါဘူးเนาะဘာကြောင့်ဆိုတော့တရားလူကြီးကလည်းယုံကြည်နိုင်ဖြစ်ပြီးတာပဲနောက်ပြီးတော့ယုံကြည်နိုင်လည်းတက်လီတယောက်မဟုတ်တယောက်ကတော့လာနေတာပဲပေါ့ညာเนา
ะဟုတ်ကဲ့ဟိုဒီအမှုကြောင့်ပေါ့လေဟိုဗမာပြည်မှာတရင်လွလက်ခွင့်တွေအရင်ကထက်ပို့ပြီးတင်းကျပ်လာတယ်တရင်လွလက်ခွင့်မရှိဘူးဆိုတော့ဝေဖန်ထောက်ပြမှုတွေလည်းရှိနေတော့ဟိုဒီဝေဖန်မှုတွေပေါ်ရောဆရာဘယ်လိုမြင်ပါလဲရှင
်ဒီမှုကဗမာပြည်ကို freedom of expression နဲ့ဗမာပြည်တရင်လွလက်ခွင့်နော်အတွက် test case ပဲကဒီမှုမှာနော်လူမျိုးရေးအင်အားစုကြီးပေါ့ဗျာအတက်ကနေပြီးတော့မှလှုပ်ချင်လို့လှုပ်သွားရင်သူတို့ပြောတဲ့အတိုင်းအနိုင်ရသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီသတင်းမီဒီယာအတွက်တော်တော်အခက်အခဲရှိပါပါဘာလို့ဆိုတော့ဒီ official secret act ကိုဆိုရဲဒီသူကရှုပ်ဝက်ချက်အင်္ဂလိပ်နဲ့ဒါကိုအကြောင်းပြုပြီးတော့ပိတ်တင်ထားလိုက်ပါဒါတခါဒီလေးကလေးကြီးရယ်ဆိုလို့ရှိရင်ဒါနဲ့ဆွဲပြီးတော့ဟိုလှုပ်ပြီးထားတယ်အခုလေကြတာလေအဲ့ဒါလေနောက်ပိုင်းမှာအများကြီးဖြစ်လာနိုင်တယ်ညာ
ဟုတ်ကဲ့ဒီမှုနဲ့ပတ်သက်ပြီးနိုင်ငံတကာကလည်းပြောဆိုဝေဖန်တာတွေရှိနေတယ်ပေါ့နော်ဆရာအဲ့ဒီနိုင်ငံတကာရဲ့ပြောဆိုဝေဖန်မှုတွေကရောအခုဆရာတို့ဒီအမှုပေါ်မှာဘယ်လောက်ထိအသက်ရောက်မှုရှိရလို့ဆရာပြောနိုင်မလဲဆရာ
ကျွန်တော်တို့အများကြီးအကျိုးရှိပါတယ်ကျွန်တော်တို့အထူးသဖြင့်ဒီကိုဝါလုံးတို့နှစ်ယောက်ကဒီသတင်းတွေကြားရတဲ့အခါတိုင်းပေါ့ဗျာအမှန်တော့အတက်ရှင်လာပါရောအဲကျွန်တော်တို့ကလည်းပဲလောက်လာတာအားရှိတယ်နောက်တစ်ခါဒီတစ်ဖက်ဆောင်လေးလုပ်နေလို့စိတ်ထဲမှာရှိနေတဲ့လူတွေဒီပေးနေကျန်တော့ဘာနဲ့တော့နိုင်ငံတကာရဲ့အားရကျတူပြည်ရနိုင်ငံတကာမှာပြောရရည်ရတာလည်းဟုတ်ကျွန်တော်ပြည်တွင်းမှာပဲဒီပလိုမတ်ကြီးကိုဆန္ဒတမန်တွေရောနိုင်ငံတကာအဖွဲ့ကြီးတွေကယုံကြည်နေယုံကြည်နေမှာလာပြီးတော့အာရုံစိုက်ကြည့်တော့လေးလာတာရေကနားထောင်တာအဲ့ဒါကကျွန်တော်တို့တော်တော်ကိုစစ်ဆေးတဲ့လူတွေရောအကုန်ပေါ့ဗျာအကုန်လုံးပြည့်ကျွန်တော်တို့ဂရုတစိုက်လို့ပို့တယ်ဟိုလုံးနဲ့တွန်းစော်ပေးတယ်
ဟုတ်ကဲ့အခုအမှုစစ်နေတဲ့အချိန်နေအားလုံးကိုခြုံငုံပြီးတော့အမှုသွားအမှုလာပေါ်မှာဆရာဘယ်လိုများသုံးသပ်မလဲဆရာ
ခြုံငုံပြောရမယ်ဆိုလို့ရှိရင်တော့အမှုကကျွန်တော်တို့တစ်ဖက်ဆောင်နေလုံကြံထားတဲ့သို့မဟုတ်လည်းတစ်ဖက်ဆောင်နေအပြတ်တဲ့ကိစ္စတွေမိရှုတဲ့ကိစ္စအဲ့ဒါတွေကိုပေါ်ထုတ်ဖို့စ တဲ့သမားတွေအကျိုးစားတဲ့ကိစ္စကိုထောင်ချောက်ဆင်ပြီးတော့တန်းစီတဲ့ကိစ္စမျိုးတွေအဲ့လိုပေါ်ပေါက်တဲ့အမှုတစ်ခုလို့ကျွန်တော်ကြည့်တယ်လေ
။အဲ့
ဒီအမှုမှာနိုင်ငံတကာရောပြည်တွင်းကရောဝိုင်းဝန်းပြီးတော့အားပေးမှုကြောင့်အမှန်တရားတော့ပေါ်ပေါက်လာနိုင်တယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။
ဟုတ်ကဲ့ခင်ဗျာ။